သောတာရှင်များရှင်ဒီကနေ့ကြားရောက်တဲ့ကြံအတက်နေ့ရဲ့နောက်ဆုံးရအခြေအနေကို VOA ဝိုင်းတော်သားတွေနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပေးကြပါမယ်။မဟာကြံနောက်ဆုံးရဒီကနေ့မှာတော့မိုးရွာသွန်းနေတဲ့ကြားကပဲရန်ကုန်မြို့ကနေရာတချို့မှာလူတွေရေကစားကြခဲ့ကြပါတယ်။မန္တလေးမြို့ကလမ်းလျှောက်ကြံမှာလည်းအတော်လေးစီကားခဲ့ပါတယ်။ဒါပေမဲ့လို့2019ခုနှစ်ဒီကနေ့ဒီနှစ်ကြံမှာတော့အနည်းဆုံးလူ14ဦးတေဆုံးခဲ့ပြီးရာနဲ့ချီထိခိုက်ဒဏ်ရာရပါတယ်။ဒီကြောင့်အပြည့်အစုံကိုညံဝင်းအောင်ပြောပြပေးပါရှင်။
ဟုတ်ပါတယ်တကြံအတွင်းမုန်တိုင်းဝင်နိုင်တယ်လို့သတိပေးထားတဲ့အတိုင်းတကြံအတက်နေ့ဒီကနေ့မှာတော့ရန်ကုန်မြို့မှာမိုးအတော်ရွာသွန်းခဲ့ပြီးရန်ကုန်မြို့တော်ခန်းမမန်တပ်ဆိုရင်အစောကြီးရန်နာလိုက်ရတယ်လို့ဒီကနေ့ရန်ကုန်တကြံအခြေအနေကိုလှည့်ပတ်ကြည့်ရှုခဲ့တဲ့ VOA သတင်းတော်ကိုထက်အောင်ခန်းကပြောပါတယ
်ရန်ကုန်မြို့မှာတော့မနက်ခင်းကနေပြီးတော့စပြီးတော့မိုးရွာတော့မိုးရွာနေတဲ့လူတွေကထွက်လေကြတယ်ခင်ဗျာတချို့တွေကလည်းကြီးရဆောင်ပြီးတော့လေကြတာရှိရဲဒါမဲ့ရံမွေးတွေပါပြီးတော့မတွေ့ရဘူးခင်ဗျာစင်ကြီးဘုံရက်ကွက်တွေမှာတော့ဒီရေထွက်ပတ်တဲ့လူတွေနေဝါတယ်ခင်ဗျပြီးတော့ဂျန်ကုန်မျိုးမှာလည်းအဲ့လိုဟိုလေပြင်းတွေတိုက်တဲ့အတွက်ဟိုဓာတ်တိုင်ကြီးလဲတာတွေရှိရယ်မီးတွေလည်းပြက်ကြတယ်မန်းနက်ကြီးတွေအချိန်ကြီးကမြော့ခမ်းမမန်းနက်ကတော့ဒီနေ့ကစောစောပိတ်သွားတယ
်ဂျန်ကုန်မျိုးကစကြံကာလတစ်ခုလုံးကိုခြုံကြည့်ရင်မနှစ်ကလောက်ရေကစားမန်းတက်မများပဲပိတ်ပင်ခဲ့တဲ့အပေါ်လူငယ်တွေကြားဝေဖန်မှုတွေရှိပေမဲ့မူကြီးပိုင်းဆိုင်ရာယော်နေခဲ့တဲ့အပေါ်မှာတော့အကောင်းမြင်တာတွေလည်းရှိတယ်လို့ကိုထက်အောင်ခန်းကသုံးသပ်ပါတယ်
။ကျွန်တော်မျိုးမှာဒါပြီးခဲ့တဲ့နှစ်ကတော့မနဲ့နေဝါတယ်လို့ပြောလို့ရပါမယ်။စီကားတဲ့လူတော့ပြောလို့ရပါတယ်ခင်ဗျာ။အဓိကစီကားတဲ့နေရာမြို့တော်ခမ်းမရေ၊ပြည်လန်းရေပြီးတော့ဒီညမာ event ပေါ့နော် MEP ရှိမှလည်းမနဲ့တခုရှိမယ်။ပြီး Wine Entertainment အဲ့လိုနေရာတွေမှာပဲအဓိကစီကားတယ်ခင်ဗျာ။သူကတော့မနက်တွေပြိုက်လိုက်တဲ့အတွက်ပေါ့နော်ဒီပျော်ဖို့ရှင်မှုနေရာတွေနေဝတဲ့လူငယ်အများစုကတော့ဝေဖန်မှုတွေရှိပါတယ်ခင်ဗျာဒါမဲ့ဒီလူကြီးပိုင်းတွေကြတော့လေမနက်တွေပြိုက်လိုက်တဲ့အတွက်ရံပွဲတွေနေဝတယ်ဒီခိုင်ရင်ဖြစ်ပွားမှုတွေမရှိတော့လူတွေဆုံမှုတွေနေဝတယ်ဆိုပြီးတော့ဒီအကောင်ဘက်မှာမြင်တဲ့အနေအထားရှိပါတယ်ခင်ဗျာ
မဟာတကြံနောက်ဆုံးရဲ့မန္တလေးမြို့ကအခြေအနေကိုတော့အဲ့ဒီမှာရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်ကအခုလိုပြောပြပါတယ
်ဒီနေ့ကတကြံအတက်နေ့နောက်ဒီမြမကြီးမမုံတိုင်းကလည်းဝင်မယ်ဆိုတဲ့အခါကျတော့အဲမန်းလေးမှာလည်းအခုကတော့တော်တော်လေးဟိုမိုးကြီးအုပ်နေတာပေါ့လေမိုးတွေလည်းရွာတယ်ဒါပေမဲ့မန်းလေးကျန်မှာကတော့ဒါနောက်ဆုံးနေလည်းဖြစ်တဲ့အခါကျတော့အဲစီစီကားကတော့ရှိတယ်ဒီလမ်းလျှောက်ကျန်ပြင်းပါတဲ့26လမ်းလျှောက်မှာလည်းပဲအခုကတော့တော်တော်လေးစီစီကားကတော့ရှိနေတယ်ဆိုတော့ညနေဘက်မှာညဘက်မှာနည်းနည်းမှောင်စာကျိုးတဲ့အချိန်မှာမှကျန်ပိတ်ပွဲကျင်းပမှာဆိုတော့လောလောဆယ်မှာကတော့ဒီကျန်ပိတ်ပွဲကျင်းပတဲ့အခါမှာလာကြမဲ့စံချက်ကားတွေတို့ဒါမြို့မဒီငွေငန်းဖွဲ့တို့ဘာလို့ကတော့အခုကတော့လောလောဆယ်တော့မြို့ထဲမှာလိုပဲလှည့်ပြီးတော့ဖြောပြနေကြတော့မယ
်ဒီနေ့မန္တလေးမြို့မှာလမ်းလျှောက်တကြံဆိုပြီးလှုပ်လိုက်တာကြောင့်တကြံနဲ့ကင်းကွာနေသူတွေတောင်ပါဝင်ဆင်နွှဲတဲ့အခြေအနေဖြစ်လာတယ်လို့ကိုအောင်ကသုံးသပ်ပါတယ
်ဒီနေ့ကတော့မန္တလေးတကြံမှာတော့ထူးထူးခြားခြားလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့အရင်နှစ်ကတကြံပွင့်ပွဲစပြီးတော့ဖွင့်ကြတဲ့ကဟိုညနေဘက်မှာဖွင့်တယ်နန်းရင်းစစ်တက်ကသူကပြီးကြဖွင့်ပွဲလုပ်တယ်ပြီးတော့မှဒီမန္တလေးမြို့ရဲ့တကြံမနက်ကဖွင့်ပွဲထပ်လုပ်တာဒါဒီနှစ်မှာတော့ဒီစပြီးဖွင့်ပွဲလုပ်တဲ့ဟာမနေ့ပိုင်းမှာဆက်လုပ်တယ်။တခါဒီနှစ်မှာပဲထူးထူးခြားခြားလို့ပြောလို့ရတယ်ခုနလမ်းလျှောက်ကြံကတော့ဒါလူတွေပဲလမ်းလျှောက်ပြီးတော့ကြံပွဲဆင်နေကြတာပေါ့ဗျာ။အဲ့လမ်းလျှောက်မှာလည်းစတူဒီယိုကြွေးတာတွေရှိတယ်။တိုင်းနာအဖွဲ့ကြီးရဲ့မန်တကြီးရှိတယ်။ဆိုတော့အခုလိုမျိုးဒီလမ်းလျှောက်ကြံကျင်းပလိုက်တဲ့အတွက်ကြံပွဲနဲ့ဆက်ချင်းချင်းနေတဲ့လူတွေတော့မှဒီလမ်းလျှောက်ကြံပွဲကိုပါဝင်ပြီးတော့ဆင်နွှဲကြတယ်ဆိုတာမျိုးလည်းပြောကြတယ်ဗျာ။
ဒီနေ့တကြံတွင်မုန်တိုင်းကြောင့်အပူတံကိုတိတ်မခံစားကြရပဲတချို့ဒေသတွေမှာမိုးရွာသွန်းပြီးလေပြင်းတိုက်ခတ်မှုတံခံရတာမို့အဆောက်အဦတွေပျက်စီးခဲ့ရပါတယ်ဒီနေ့တကြံကာလအတွင်းမူးယစ်တောက်စားပြီးစီကံမလိုက်နာတာတွေရင်တိုက်မှုနဲ့ရင်တိတ်မှောက်မှုတွေကြောင့်တကြံအကျိုးအကျအကျက်၃ရက်အတွင်းတည်ဆုံးသူအနည်းဆုံး14ဦးနဲ့ဒဏ်ရာရသူ152ဦးရှိပြီးပြစ်မှုပေါင်း149ဦးဖြစ်ပွားခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ